SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဂျွန်ဆန်းစုကြည်ဟာအမေရိကန်နိုင်ငံကိုတွားရောက်စဉ်အတွင်းမှာပဲအမေရိကန်သမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးမှာအမေရိကန်သမ္မတဘာရက်အိုဘားမားဟာမြန်မာနိုင်ငံရဲ့အမေရိကန်စီးပွားရေးပိတ်ဆို့မှုများကိုမကြမီဖယ်ရှားပေးမယ်လို့ပြောကြားလိုက်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ဘယ်လိုတယောက်မှုတွေရှိလာနိုင်မလဲ။အမေရိကန်နိုင်ငံရဲ့စီးပွားရေးတန်ကတ်ပိတ်ဆို့မှုရုပ်သိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံအပေါ်ဘယ်လိုအကျိုးတယောက်မှုတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးရာကျွမ်းကျင်သူဒေါက်တာရန်မျိုးသိကိုတွေ့ဆုံမိမြန်ခဲ့ပါတယ်
။အခုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကအမေရိကခီးစဉ်ကိုသွားတယ်ပေါ့။သွားတဲ့အခါမှာဒီသမ္မတဘာရက်အိုဘားမားနဲ့တွေ့ပြီးတော့ဒီမြန်မာနိုင်ငံဆန့်ရှင်ရုပ်သိမ်းမှုပြောတဲ့အခါမှာဒီနိုင်ငံရေး impact အရာဘယ်လိုရှိလာမလဲလား။
ကျွန်တော်အမြင်ကတော့အမေရိကန်အစိုးရအနေနဲ့ဒီမြန်မာနိုင်ငံပေါ်မှာတော့ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာကတော့ဟိုနိုင်ငံရေးရတော့ဒါဟာအမေရိကန်အစိုးရရဲ့ထောက်ခံမှုပေါ့လေ။နောက်ပြီးတော့အမေရိကန်အစိုးရရဲ့ဟိုမြန်မာဒီမိုကရေစီအပြောင်းအလဲပေါ်မှာပုံအောလိုက်တဲ့အခြေလမ်းတစ်ခုလို့ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့။စီးပွားရေးရှုထောင့်အရာရောဘယ်လိုဖြစ်သွားနိုင်လဲတော်တ
ော်။စီးပွားရေးရှုထောင့်အရာပြောမယ်ဆိုရင်တော့ကျွန်တော်အမြင်အားဖြင့်ပေါ့လေ။ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေး institution တွေစီးပွားရေး institution တွေရဲ့အနေအထားဟာအမေရိကန်က sanction ကိုရုပ်သိမ်းလိုက်တဲ့အနေအထားကိုလက်ခံနိုင်တဲ့အခြေအနေမရှိသေးဘူးလို့ကျွန်တော်ကမြင်တယ်။အဲ့ဒီအတွက်ကြောင့်မို့လို့ဒီစီးပွားရေးရတန်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာကိုအကြောင်းပြုပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့ဆင်းရဲသားပြည်သူလူထုအများစုအတွက်အကျိုးမရှိဘဲနဲ့လက်တဆုပ်စာဒီ crony တွေစီးပွားရေးလုပ်ငန်းရှင်တွေအတွက်အကျိုးပြုသွားနိုင်တဲ့အနေအထားမျိုးကိုတော့အတွေ့နေရတယ်။နောက်ပြီးတော့လက်ရှိ NLD အစိုးရအနေနဲ့ဒီ crony တွေဟလာစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုတကယ်ဟလာဟိုပွင့်လင်းမြင်သာမှုရှိတဲ့ငါကျင့်ဝတ်နဲ့ညီတဲ့ရင်းနှီးမြှုပ်နှံမှုတွေလုတ်အောင်နော်လုတ်လာအောင်ဟောထိန်းချောင်းပေးဖို့ပြင်ဆင်ထားတာမျိုးမတွေ့ရဘူး။နောက်ပြီးတော့ crony တွေကိုဘယ်လိုပုံစံမျိုးနဲ့ပြန်ပြီးတော့ဟလာတိုင်းပြည်အတွက်အကျိုးပြုအောင်လုပ်မလဲဆိုတော့အစီအမံမျိုးတွေအစီအစဉ်မျိုးတွေမူဝါဒမျိုးတွေတတ်တတ်မမချထားတာကိုမတွေ့ရဘူးအဲ့ဒီအတွက်ကြောင့်မလို့လက်ရှိအမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှော့ချလိုက်တာဟာ crony တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်ပျော်စရာသတင်းဖြစ်ပေမဲ့လို့မြန်မာပြည်သူလူထုအများစုကြီးအတွက်ကတော့ဒါဟာဟိုမေးခွန်းထုတ်เสียခြေလမ်းဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီနိုင်ငံဒေါက်တာတို့နိုင်ငံရေးသူတွေတိောက်အနေနဲ့ရောဒီဆန်ရှင်ကိုကြိုဆိုပါသလားဘယ်လိုထင်ပါလဲ
အဲကျွန်တော်အမြင်ကတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်အရပြောရင်အခုလိုဆန်ရှင်ကိုတော့လုံးဝရုပ်သိမ်းလိုက်တဲ့အနေအထားမျိုးတော့ကျွန်တော်အနေနဲ့ဟိုမထောက်ခံပါဘူးအဲ့တော့အမေရိကန်ကနေပြီးတော့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေတဲကတော့တိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်ကိုအကျိုးပြုနိုင်မဲ့ဆန်ရှင်မျိုးတွေကိုရုပ်သိမ်းသင့်ပါလေ။အဲဒါပေမဲ့ဥမာဟို STN လိုမျိုးနော်လူပုဂ္ဂိုလ်တူချင်းအဖွဲ့အစည်းတစ်ခုချင်းစီကိုပြင်မှတ်ထားပြီးတော့ဒဏ်ခတ်ပိတ်ဆို့အရေးယူတဲ့စာရင်းမျိုးကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီလိုပဲဥမာကျွန်တော်တို့ JAD လိုမျိုးဟုတ်လားဒီလိုဆန်ရှင်မျိုးတွေကိုဆက်ပြီးတော့ထိန်းသိမ်းထားဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဥမာအမေရိကန်အစိုးရအနေနဲ့မြန်မာအစိုးရပေါ်မှာဥမာ GSP ဟုတ်လားကျွန်တော်တို့ပြန်ပြီးတော့ခွင့်ပြုပေးတာမျိုးဟာဒါကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ပြည်သူလူထုအတွက်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲနောက်တစ်ချက်ကနိုင်ငံရေးအရပေါ့လေကျွန်တော်တို့စဉ်းစားမယ်ဆိုရင်လွန်ခဲ့တဲ့တလဆွန်းဆွန်းလောက်ကတည်းကဟလာပြည်သူ့လွတ်တော်မှာဒီပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်ကဒီအမေရိကန်ရဲ့ဆန်ရှင်ကိုလုံးဝရုပ်သိမ်းမှုဆိုပြီးတော့ဟလာအဆိုတင်သွင်းတယ်။အဲ့ဒီအဆိုတင်သွင်းတဲ့အခါမှာဒီပြည်သူ့လွတ်တော်မှာကိုယ်စားလှယ်အများစုကနေဒီအဆိုကိုဆက်ပြီးတော့ဆွေးနွေးဖို့အတွက်လက်မခံတဲ့အတွက်ကြောင့်မလို့ဒီအဆိုကဟိုဆွေးနွေးတဲ့အဆင့်တော့မရောက်ဖဲနဲ့ရှုံးနေသွားတယ်။အဲ့တော့ဆိုလိုချင်တဲ့ဘောကမြန်မာနိုင်ငံရဲ့လွတ်တော်တွေဟာပြည်သူလူထုရဲ့အသံပြည်သူလူထုရဲ့ဆန္ဒကိုကိုစားပြုတယ်ဆိုရင်ကျွန်တော်အမြင်ကတော့မြန်မာပြည်သူလူထုအများစုကြီးရာလည်းပဲဒီလိုဆန်ရှင်နေအမေရိကန်ရဲ့ဆန်ရှင်နေအပြည့်အဝရုပ်သိမ်းလိုက်တာမျိုးကိုလက်ခံမှာမဟုတ်ဘူးထောက်ခံမှာမဟုတ်ဘူးလို့ကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ Okay, macam. Jadi, nama negara ini leh si Cina ya. Oh, di sana sih yang tinggal di sini. Anjara di tu bo, perlu tayang mulu si lah.
Jono mungkin aro, jono lu tanya leh si si orang asal mana, sini yang mulai tu, negara boleh jauh ni. Ini kata jaro, di sana sih, mereka yang sana sih yang tinggal di Nau Bai mana, soya, lodo, nampro jono lu siapa pun si dia. เดี๋ยวสิยันเดียอาลุงฮะแต่เกี่ยวกับมือบีโร่แต่มาเทนจอมไหนเนี่ยอันนี้ท่าที่คู่ยังลูกอยู่ไหนมุลูกอะไรลูกมีมาเลยอันนี้ลูกมาลูกไหนมุส่วนจันนรุปีดูดีด้วยจูไม่ใช่เว้ยเนี่ยนอนเล่นโซซ่าที่ครูนี่เดี๋ยวเนี่ยสิว่าเรื่องงานเช่นนี้ด้วยเป้จูมีมีอาบีโร่จันนรุปีดูดูดูว่าเราหัวส่วนทั่วเราเป้อะไรก็เราเป้
จู่ๆแข่งสายอะไรนี่ทำอยู่เพื่อลามันสูงเองจันนรุตันบีอาลามันงานนี้เส้นนี้ด้วยมาเลยเว้ยที่ตาด้วยมาเส้นยังตรงไหนกันบ้างนี่ยงท่านไหนมุแค่อุ้มเอลูจันนรุมีมาโอเคป้าแม่พิเศษเลยจันนรุเดี๋ยวเราไปจันนรุตันบีอาอุบามาฮะจ้องเส้นสุดที่เนี่ยตุ้ยส่งเสมาเว้ยยามาเนงเงงกูกงตัวยี่สายยาจู่ๆคนยี่ทีเอสบีพยัญบีอยู่ยามาปุ๊กงยังกูอากาศคงกลัวคนเนี่ยชอบปุ๊กงเปียนอเมริกันเอาลูกจอกงกระกูซาปุ๊กเอเรลูตียาบาร์เอง
SBS World News Gane, Gabane, Purin the Dinuigo, Tolin Bini Bare, Nelson at the Dinuigo, Radio Gane to say, Danila Negane, Taujan Eti, Nyani Chow Naima, Nasin Nindalo, Nyani Chow Nai Quemale, Yumian Tanjani, Nisin Tishu Nasin Naimare, SBS.com.au/news ma Lila Naimare.